ဆရာမသိမှုစန့်ကျင်ရေးအကျမ်းမဖတ်ဆန္ဒပြပွဲတွေကိုစစ်ကောင်စီတပ်တွေကနေအကျမ်းဖတ်ဖမ်းဆီးပစ်ခတ်ဖြိုခွဲတဲ့လုပ်ရက်တွေဒီရက်ပိုင်းမှာရန်ကုန်နဲ့မန္တလေးမြို့ကြီးတွေမှာဇက်တိုက်ဖြစ်နေပါတယ်ဒီကနေ့မှလည်းမန္တလေးမှာအာယုံဦးဆန္ဒပြစစ်ကြောင်းမထွက်ခင်မှာပဲဖြိုခွဲခံခဲ့ရပါတယ်မနေ့ညဒီဇင်ဘာလ9ရက်နေ့ကလည်းမန္တလေးမှာညဘက်တံမုံတီဗီတပိတ်လုပ်ခ
ဒီကနေ့ကျွန်တော်တို့ကပြောပြချပါရစေရန်ကုန်ကပေးပို့လာတဲ့သတင်းမက်ခင်ချွေချွေပြောပြပေးပါရှင်ဒီစမန်ကရှိရတဲ့ဒီကနေ့မနေ့စောပိုင်းကမန္တလေးမှာဆရာနာသိမ်းမှုစန့်ကျင်ရေးခြိတက်ဆန္ဒပြဖို့ပြင်ဆင်နေတဲ့အချိန်စစ်ကောင်စီတပ်တွေကအေးစီးကားနဲ့တိုက်ပြီးဖမ်းဆီးခဲ့တဲ့အကြောင်းသတင်းမှာပါဝင်သူတူကပြောရေးကိုပြောပါတယ်
ဟုတ်ပြီဟိုလည်းမစားသေးဘူးသတင်းကိုတွားနေလမ်းမှာဖြစ
ော့ကျွန်တော်ဝင်သွားတယ်ဆင်းရဲတဲ့အရက်မှာမင်းကလေးနေရာနဲ့ရကြလို့ပြောပါခဲ့ရနော်အဲ့တော့ကျွန်တော်မင်းကလေးပြောပါဖမ်းမိသွားတယ်ခင်ဗျာဟုတ
်ကားနဲ့တိုက်ပြီးဖမ်းဆီးရကြောင်းဒဏ်ရာသူတချို့လည်းရှိခဲ့ပါတယ်မနေ့ကညနေပိုင်း6နာရီခွဲဝန်းကျင်လောက်မှာလေမန္တလေးမှာတံမုံတီးပြီးတော့စစ်အာဏာရှင်ကိုစန့်ကျင်တဲ့တပိတ်တစ်ခုလုပ်ခဲ့ကြပါတယ်ဒီလိုဆန္ဒပြပွဲအပြီးမှာစစ်ကောင်စီတပ်တွေကည7နာရီဝန်းကျင်လောက်မှာအစည်းအဝေးစစ်တာနဲ့ဖမ်းတာစီးတာတွေလုပ်ခဲ့ရလို့ဒေသခံတူကပြောပြပါတယ
်တပိတ်စစ်ကောင်ပြီးတော့ကြတော့သူတို့တားရင်းနဲ့ရုပ်တွေနဲ့ရုပ်တွေကိုတပ်ပြီးသူဆောင်းလာပါလေညပိုင်း7နာရီကျော်တော့လောက်မှာသူတို့အဲနာသူတို့မတင်လာတဲ့အိမ်ကိုမင်းကအရင်စစ်တာတော့ဒီမှာတချို့အိမ်ကိုဖွင့်ပေးလို့ရှိနေတယ်အဲဒီဝင်းနေတာကိုသူတို့ပါပြေလို့ဆက်ကြတာမျိုးရှိတယ်။ဉာဏ်တန်တော့ဖြန့်ပြီးပါတယ်ရှိပါတယ်။အလုံးပေါင်း73ရောက်တော့ရှိနေတယ
်။ဒီစမာရ9ရက်နေ့ကရငုံမြို့ချင်းနေတိုင်းမှာအကြမ်းတစ်ဖက်ဆင်းလာပြနေတဲ့လူတွေကိုစစ်ကောင်စီကကားနဲ့ဝင်တိုက်ပြီးဖမ်းဆီးရာကြောင်းအပြင်းထန်ဒဏ်ရာရသူတွေနဲ့ဖမ်းဆီးခင်ရသူတွေအများအပြားရှိခဲ့ပေမဲ့ရငုံမှာစစ်အာဏာသိမ်းမှုစတင်ပြီးတရက်ဆင်းလာပြပေါ်ရတာတော့ဒီကနေ့အထိဆက်ရှိနေပါတယ်။လုံးဝအုတ်ချုပ်ခွင့်မရစေရဆိုတဲ့စာရမ်းတွေကန်ဆောင်ပြီးတက္ကသိုလ်ကျောင်းသားများတက်မကတွေနဲ့ရန်ကုန်တပိတ်အဖွဲ့တွေပူးပေါင်းပြီးဒီကနေ့မှလည်းလျှက်တဲ့ဆန္ဒပြကြပါတယ်။ဒီဇင်ဘာလ9ရက်မနေ့ညကလည်းရန်ကုန်မြို့နေရာအတော်များများမှာဆက်အနာရှင်စန့်ကြည့်တံပုံးတီးလှုပ်ရှားမှုတွေလုပ်ခဲ့ကြပါတယ်။တံပုံးတီးကြအပြီးမှာတော့စစ်ကောင်စီတပ်တွေကကြာဝင်မြို့နယ်မှာအစည်းအဝေးဆက်ပြီးလူတချို့ကိုဖမ်းဆီးဆစ်ဆီးတာမျိုးလုပ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ကမာရွတ်မြို့နယ်မှာလည်းမနေ့ညပိုင်းကတံပုံးတီးဆန္ဒပြကြတာကြောင့်စစ်ကောင်စီတပ်တွေကလမ်းတွေမှာရပ်ထားတဲ့အင်စီကားတွေရဲ့မှန်တွေကိုထုခွဲခဲ့တာမျိုးတွေလုပ်ခဲ့ကြပါတယ်။ဆီယနာသိမ်းမှုစန့်ကျင်ဆန္ဒပြပွဲတွေကိုစစ်ကောင်စီတပ်တွေကအကြမ်းဖက်ဖြိုခွဲမှုတွေရှိနေပေမဲ့အာဏာသိမ်းမှုဆယ်လကျော်လာပြီးတဲ့အထိတရားပြဆန္ဒပြမှုတွေနဲ့ညပိုင်းတံမုံးဒီဆန္ဒပြတာတွေဆက်ရှိနေစေဖြစ်ပါရဲ့ရှင်။